မန္တလေးမြို့မှာဒီအပိုင်းတွင်ဖြစ်ပွားနေတဲ့ဘာသာရေးဆန်တဲ့စုစုကြမ်းဖက်မှုတွေကြောင့်မန္တလေးတိုင်းအတွင်းကပသိမ်ကြီးမြို့နယ်ကိုပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်144သတ်မှတ်ချိန်အတွင်းညမထွက်ရအမိန့်ကိုတိုးချဲ့ထုတ်ပြန်လိုက်တာကြောင့်မန္တလေးတိုင်းအတွင်းကမြို့နယ်ပေါင်း9မြို့နယ်ရှိသွားပြီဖြစ်ပါတယ်။မန္တလေးမြို့ကနောက်ဆုံးအခြေအနေတွေနဲ့အပြည့်အစုံဖန်ဆီးထိန်းသိမ်းမှုအခြေအနေတွေကိုတော့မတ်သိမ်ကြီးထိုက်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။မန္တလေးမြို့မှာဒီလတရနေ့ကစပြီးတော့ဖြစ်ပွားတဲ့ဘာသာရေးအထွန်းဆောင်တဲ့အကျန်းဖက်စုပူမှုတွေကိုထိန်းသိမ်းဖို့အတွက်မန္တလေးစီပင်သားရနေနေမင်းအတွင်ကမြို့နယ်တွေဖြစ်ကြတဲ့အောင်မြေသာဇံ၊ချမ်းရေးသာဇံ၊မဟာအောင်မြေချမ်းမြသာစီပြည်ကြီးတခုနဲ့အမရပုရမြို့နယ်တို့ကို၃ရက်နေ့ကတတ်မှတ်ချိန်အတွင်းညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ခဲ့တာပါ။ဒီလိုထုတ်ပြန်ကန့်သတ်ပြီးတော့မနေ့၄ရက်နေ့မှာတော့စုပူမှုတွေထပ်ပြီးတော့ဖြစ်ခဲ့တာမို့မန္တလေးတိုင်းဒီပသိမ်ကြီးမြို့နယ်ကလည်းပုံမှန်144ကျင်းညာခဲ့ရတာဖြစ်ပါတယ်။မနေ့ကစူပူမှုတွေကတော့ညပိုင်းလောက်မှာငြိမ်သက်သွားခဲ့ပြီးတော့ဒီကျမတို့ဆက်သွယ်တဲ့အချိန်မှာလည်းအခြေအနေကတည်တည်ငြိမ်ငြိမ်ရှိနေပါတယ်လို့မန္တလေးတိုင်းရဲဌာနချုပ်တာဝန်ကြအရာရှိတဦးကကျမကိုအခုလိုပြောပါတယ
်ဟုတ်ကဲ
့ဒီကနေ့မန္တလေးအခြေအနေလေးသိချင်လို့ပ
ါမန္တလေးအခြေအနေသိပါခင်ဗျာ
ဖမ်းဆီးနေများထက်ရှိသေးပါလားရှင
်မရှိပါဘူးခင်ဗျာ
တဲ့နောက်ထပ်စူပူမှုဖြစ်ရင်တော့ဒီရဲအနေနဲ့ပြစ်တော့မယ်ဘာညာလဲရေးထားပါတယ်ဆရာအဲ့ဒါမျိုးများသတင်းထုတ်ထားရှိပါလားရှင်အ
ဲ့လိုဆိုမရှိပါဘူး
ဒါတော့ဒီမန္တလေးတိုင်းရဲဌာနချုပ်ကတာဝန်ချရဲအရာရှိတဦးလူတို့ချင်းဖြေသွားတာဖြစ်ပါတယ်ရှင်။နောက်ပြီးတော့ဒီအခုလက်ရှိမန္တလေးမြို့တွင်အခြေအနေတွေကိုတော့မြို့ကန်ရှိနေကြီးဦးသိန်းသန်းဦးကလည်းအခုလိုပြောပြပါတယ
်။ဟုတ်ပါတယ်ဗျာဒီနေ့အခြေအနေကတော့အခုအခြေအနေကရောရောဆယ်တော့ငြိမ်သက်နေတာပဲ။ဟိုကအခုချိန်ကျင်းကတော့ကျွန်တော်တို့စစ်တပ်ချတာမတွေ့ရအောင်မတွေ့ရအောင်နော်စစ်ဘဖို့ဆိုတော့ပထမဆုံးတော့ရဲတပ်ဖွဲ့ဝင်လာမှာပဲ။ရဲတပ်ဖွဲ့အနေနဲ့မနိုင်တဲ့နေရာမျိုးကြပါတက်ကပါမယ်လို့ထင်တယ်။ရောင်းဝယ်သွားလာတော့၈နာရီလောက်ဆိုရင်တော့၆သွားတယ်ဟို၆သွားတယ်အခုနောက်ပြီးတော့ရောင်းဝယ်ရတော့ဟိုအများစုကမန္တလေးကဈေးညှို့ဖြစ်တဲ့အခါကျတော့တကယ်လို့တို့ကတော့၈နာရီနောက်ပိုင်းပေါ့နော်ဒီကုန်စည်တန်းတွေဟိုကရောက်လာကုန်စည်တွေရောက်လာပန်းတွေရောက်လာစတော့အဲ့တော့အဲ့ဒီအရာတွေမရှိတော့ရောင်းဝယ်ကကျကျသွားတာပေါ့နော်နောက်တစ်ခါညမြို့ဆိုတော့ဒီဘလုံးဝဲကြည့်ကြတာလေအခုကဟိုကအပြင်ကထွက်ကြည့်ကြတယ်တပိုက်ဆိုင်ဒီမှာထိုင်ကြည့်ကြတယ်အခုထွက်လို့မရတော့ရောင်းဝယ်တွေကတော့ကျဆင်းတယ်လို့ပြောမှာပဲ
နောက်ဒီမန္တလေးအကျန်းဖက်စုပူမှုတွေအတွင်းမှာလူ2ဦးသေဆုံးဒဏ်ရာရသူ14ဦးနဲ့ဖမ်းဆီးထားသူ4ဦးရှိတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။နောက်ဘယ်သူဘဝတွေကိုဖမ်းဆီးထားတယ်ဆိုတာကိုတော့မပြောသေးပါဘူး။ဒီမန္တလေးမွတ်စလင်အတိုင်းဝိုင်းကဒေါက်တာတန်းမြင့်ကတော့ဖမ်းဆီးခံရသူတွေအခြေအနေကိုအခုလိုပြောပြပါတယ
်။ဟုတ်ကဲ့အဖမ်းဆီးရတော့မနေ့ကဂျွန်ပလီကိုမနေ့က9နာရီကိုတက်ကလာတာပေါ့လေ။ဂျဲမိုအကြောင်းတက်ကလာတယ်။သူတို့မှတရင်ရလို့ရှာဖွေမယ်ဆိုပြီးရှာဖွေတယ်ရှာဖွေပြီးတော့အဲ၅ဦးဖမ်းဆီးသွားတာပေါ့ကျွန်တော်အဲ့မှာရှိတဲ့အဲပထမနေ့ကဒီအဖြစ်ပြက်မှာဥဆောင်နေလို့ယူဆရတော့ဆရာများပေါ့သူတို့ကဒီကနေ့မှဟိုကြောက်အလာနဲ့អော်တဲ့အတံပြုတာပေါ့အလာဘတ်ဘာဆိုတဲ့အတံပြုလို့ကြောက်ပြီးអော်တဲ့အတံဥဆောင်ပြီးပြုတဲ့သူတွေနဲ့နောက်တော့3ဦးပေါ့နောက်တကညဆောင်တစ်ယောက်အလုံး၅ဦးကိုခေါ်သွားတယ်စမီးစရာရှိတဲ့သူကြောင့်ခေါ်သွားမယ်ဆိုပြီးခေါ်သွားတယ်အဲ့ဒီဆို၅ဦးပေါ့မနေ့ညနေပိုင်းလွတ်ပေးမယ်ဆိုပြီးကျွန်တော်တို့ဒီသူတို့နဲ့ပတ်သက်တဲ့အဲဂေါ်ဘကအဖွဲ့အစည်းနဲ့တနက်လူတွေသွားပြီးတောင်းဆိုခြင်းလွတ်ပေးမယ်လို့တော့ပြောတယ်အခုတတိတော့မလွတ်သေးဘူးခင်ဗျာ
ဟုတ်ကဲ့ဆရာဘဲကိုခေါ်သွားရလဲရှင်ဘယ်မှာဖမ်းထားတာပါလဲ
အဲပထမတော့သူတို့တိုင်းကိုခေါ်သွားတယ်ခင်ဗျာတက်ကကျွန်တော်တို့တိုင်းကိုခေါ်သွားတယ်ခင်ဗျာ
တိုင်းဆိုတာတိုင်းရဲဌာနချုပ်လားဆရာ
ဟုတ်ပါတယ်ခင်ဗျတိုင်းရဲဌာနချုပ်ပါ
တိုင်းရဲဌာနချုပ်ကိုစစ်တပ်ကလာခေါ်တယ်လားရှင်ဆရာအဲ့လိုလားရှင
်လာခေါ်တော့တက်ကလာပြီးခေါ်တာခင်ဗ
ျစစ်တပ်ကပေါ့နော်ဆရာ
ဟုတ်ပါတယ်ခင်ဗ
ျလက်တလုံးချင်းနေမှာတော့ပုံမှန်144ထုတ်ပြန်ထားတာနဲ့အတူမန္တလေးမြို့မှာဈေးဆိုင်တွေပုံမှန်ပြန်ပြီးတော့မဖွင့်နိုင်ကြသေးသလိုလူနည်းစုမွတ်စလင်အတိုင်းဝိုင်းကြမှာလဲမြို့ရင်းမှာစိတ်ချလက်ချညအညံ့နေမနေနိုင်ကြသေးဘူးလို့ပြောကြပါတယ်နောက်ဒေသခံတွေကြားမှာလဲစိုးရိမ်မှုတွေကရှိနေကြဆဲပါစီးပွားရေးလက်ပတ်မှုကတော့အတော်ကိုနှေးသွားတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုအကျန်းဖက်စုပူမှုတွေပြင်းကြီးရဲ့အတွက်ရှိရပြီးတော့မနေ့ဖြန်မှာတော့ဩဇာကြီးတဲ့ဆရာတော်ကြီးတွေရဲ့ဩဝါဒခံယူပွဲကျင်းပဖို့ရှိတဲ့အကြောင်းလဲတက်ကြွသူကိုကျော်စိုးကအခုလိုပြောပြပါဗျ
။ဆရာတော်ကြီးတွေလည်းသက်ဆိုင်ရာတိုင်းဒေသအုပ်ချုပ်ရေးပိုင်းကဝန်ကြီးချုပ်တွေရောအားလုံးပေါ့ဗျာဝန်ကြီးတွေအားလုံးကိုသူကဖိတ်စီခြင်းတဲ့ခါကျတော့လမ်းညွန်လို့ကျွန်တော်တို့လိုက်လံဖိတ်ကြားပေးပါတယ်။မနေ့ဖြန်မှာတက်နိုင်မယ်မတက်နိုင်ဘူးဆိုတော့ကျွန်တော်တို့မပြောနိုင်ပါဘူး။တကယ်လို့တက်နိုင်မယ်ဆိုရင်တော့မန္တလေးမြို့အတွက်အကောင်းဆုံးအနေထားမှာဝိုင်းဝန်းဖြည့်ရှင်ရဲ့အကောင်းဆုံးအဖြစ်တစ်ခုရသွားနိုင်မယ်ညီညွတ်မှုကိုပြနိုင်မယ်လို့ကျွန်တော်တို့ထင်ပါတယ
်နှစ်ပေါင်းများစွာငိမ့်ချမ်းစွာအတူရှင်တွဲပြီးတော့နေထိုင်လာကြတဲ့ဒီမန္တလေးလူမှုအတိုင်းဝိုင်းတွေကြားမှာအခုလိုအချမ်းဖက်စုပူမှုတွေဖြစ်ခဲ့တဲ့အပေါ်မှာတော့ ဒီအကြမ်းဖက်မှုတွေကိုအာဏာပိုင်တွေရဲ့ကင်တွယ်ပုံအပေါ်မှာတော့ဒီဒေသခံတွေကြားမှာအမလို့အမရဖြစ်နေကြပါတယ်